Washington DC နာမှာရှိတဲ့ Allen Tower American နိုင်ငံရဲ့ဌာနတန်တမာဝင်းမှာ Armenia နဲ့ Azerbaijan တန်တမာတွေကြားငင်းချမ်းရေးဆွေးနွေးပွဲကိုတနင်္လာနေ့ကနေစတင်ခဲ့တာဖြစ်ပြီးကျက်တပရင်းနေမှာတော့ရေရှည်ငင်းချမ်းရေးအတွက်တည်တာတဲ့တိုးတက်မှုရတယ်လို့ဆွေးနွေးပွဲနောက်ဆုံးနေ့မှာပါဝင်တက်ရောက်ခဲ့တဲ့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကပြောပါတယ
် I think the pace of the negotiations and the foundation
နောက်ပြမိတ်ဆွေရဲ့ညှိနှိုင်းဆွေးနွေးမှုနဲ့အခြေခံအုတ်မြစ်ခြေလှမ်းတွေကသဘောတူညီမှုရတော့မယ်အနေထားပါနောက်ဆုံးအဆင့်ဆိုတာကအခက်အခဲဆုံးလို့နားလည်တဲ့အတွက်ပြီးဆုံးတဲ့အထိအမေရိကန်ကဆက်ပြီးကူညီမယ်လို့ပြောသွားတာပါ။အာမေးနီးယားနိုင်ငံရဲ့ဝန်ကြီးအရာရတ်မီဇရမ်နဲ့အဇာဘိုင်ဂျန်နိုင်ငံရဲ့ဝန်ကြီးဂျေမွန်ဘီရာမော့ဖ်တို့ရဲ့ဆွေးနွေးပွဲဟာဝါရှင်တန်စံတော်ချိန်နေ့တဲ့2နာရီမှာပြီးပါတယ်။အဇာဘိုင်ဂျန်ကနေတင်ထားတဲ့အမေးနီးယားအများစုရှိရာနာဂါနိုကာရာဘက်ဒေသကိုအာမေးနီးယားတွေတိုက်ရိုက်သွားနိုင်တဲ့လာချင်းလမ်းကြောင်းကိုအဇာဘိုင်ဂျန်တွေကပိတ်ထားတာနဲ့ပတ်သက်ပြီးမကြခင်လတွေအတွင်းနှစ်ဖက်တင်းမာမှုတွေတိုးလာနေတဲ့အတွက်အခုလိုဆွေးနွေးပွဲပြုလုပ်ရတာဖြစ်ပါတယ်။အဇာဘိုင်ဂျန်ဘက်ကဒီလာချင်းလမ်းကြောင်းပေါ်ကဆစ်ဆေးဂိတ်ဖွင့်လိုက်တဲ့အတွက်ထူးဆိုရင်ကြောင့်လည်းဒါငင်းချင်းဆွေးနွေးဖို့ကြိုးစားမှုတွေကိုထိခိုက်မှာဆိုရင်လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဒီလာချင်းစင်ကြံစင်ကြံလမ်းကြောင်းကနေတောင်ထူတဲ့နာဂါနိုကာရာဘက်ဒေသမှာနေထိုင်တဲ့အာမေးနီးယားလူမျိုးတသိန်း200တဲ့စားနပ်ရိက္ခာသုံးဆောင်ပစ္စည်းပေးပို့ရလမ်းကြောင်းဖြစ်ပြီးတော့ဒီလမ်းကြောင်းကို2020ကစပြီးတော့ရုရှားငင်းချင်းထိန်းတပ်တွေကလုံခြုံရေးယူထားတာလည်းဖြစ်ပါတယ်